တော်ရှင်ပေါင်းမင်္ဂလာညနေခင်းမှာဒီနေ့တာမောပန်းပြကြပါရဲ့လားခင်ဗျာ VOA အမေရိကန်တိုင်းရဲ့2019ခုနှစ်ဇွန်လ29ရက်ကြာသပတေးညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ19.25လို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပါပ
ါမင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီညနေမှာထူးခြားတဲ့သတင်းကတော့ Democratic Party ကိုယ်စားလှယ် Long Day ပထမဆုံးအကြိမ်ဖြစ်စကားစစ်ထိုးပွဲမနေ့က Florida ပြည်နယ်မှာကျင်းပကြရပါတယ်။ American Mexico နယ်စပ်မှာဖြစ်နေတဲ့ပြည်ပခါနဲ့ဒုက္ခသည်တွေကိစ္စအတွက်လိုအပ်နေတဲ့ရန်ပုံငွေတွေချပေးမယ်အဆိုပြုချက်မူကြောင်းကို American ထက်လွတ်တော်အတည်ပြုပေးလိုက်ပါပြီ။ G20 စက်မှုထိပ်သီးစည်းဝေးပွဲတက်ဖို့တမနာထွန်ဂျပန်နိုင်ငံကိုရောက်သွားပါပြီ။ဒီလိုထူးခြားတဲ့သတင်းတွေကိုတော့မဆုမြောင်မှုနဲ့အတူတင်ပြပေးသွားမှာပါခင်
ဗျ။ဟုတ်ကဲ့ပါခင်ဗျာ။2020အမေရိကန်သမ္မတရွေးကောက်ပွဲဝင်ဖို့ဒီမိုကရက်သမ္မတလောင်းတွေရဲ့စစ်ထိုးပွဲမှာတော
့ I am in this fight because I believe that we can make our government, we can make our economy.
ဒီနေ့အပြီးမကြခင်မှာနားဆင်ရဖို့ရှိပါတယ်။တခါအမေရိကန်ရဲ့တရုတ်ကြားဖြစ်ပေါ်နေတဲ့ကုန်သွယ်ရေးစစ်ပွဲတွေရဲ့နောက်ဆုံးအခြေအနေဘယ်လိုရှိပါသလဲ။မြန်မာနိုင်ငံမှာတော့လိန်တူချင်းချစ်သူတူဦးတည်ဆုံသွားရတဲ့အကြောင်းရင်းကဘာပါလဲ။ဒါတွေကိုတင်ဆက်သွားဖို့ရှိပါတယ်။အဲ့ဒီအစီအစဉ်ဒီမတိုင်ခင်မှာအခုရင်ဆုံးတော့နောက်ဆုံးနဲ့ရမြန်မာနိုင်ငံကသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မဆူမြတ်မွန်တို့ပြောပြပေးပါအောင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတက်တန်းတစ်ခုအပြီးမှာဖြုတ်ချနိုင်ရေးအတွက်ရည်ရွယ်နေကြတဲ့ဒီမိုကရက်ပါတီကကိုယ်စားလှယ်လောင်း20တဲက10ဦးဟာ2020သမ္မတရွေးကောက်ပွဲရဲ့ပထမဆုံးအကြိမ်စကားစစ်ထိုးပွဲကိုမနေ့ပေါ်ထုံးနေ့ညကဖလော်ရီဒါပြည်နယ်မှာပြုလုပ်ခဲ့ကြပါတယ်။2020နိုဝင်ဘာ3ရက်နေ့မှာကျင်းပမယ်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ကိုယ်စားလှယ်လောင်းနေအကြာသမ္မတထရမ့်နဲ့ထိတိုက်ရှင်ပြန်ရခြင်းရှိတယ်လို့ထိတ်ကနေတစ်ပြေးနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကိုလူလူစစ်တပ်နဲ့မှတဖြည်းဖြည်းချင်းကပ်လာနေတဲ့မဆာချူးဆက်ပြည်နယ်အထက်လွှတ်တော်အမအဲလိဇဘက်ဝါရန်ကိုတခြားကိုယ်စားလှယ်လောင်းနေကအာယုံဆိုင်ထွန်းတက်ခဲ့ကြပါတယ်။သူမအနေနဲ့အစိုးရကိုလူလူလက်ထဲပြန်အပ်ခြင်းလို့ဖလော်ရီဒါပြည်နယ်မိုင်အမီမြို့မှာကျင်းပတဲ့စကားစစ်ထိုးပွဲအတွင်းဝါရန်ကပြောကြားလိုက်ပြီးအဲလိုဖြစ်နိုင်ရေးအတွက်တတိရှိဖို့လိုအပ်ကြောင်းလက်ရှိသမ္မတကိုဖြုတ်ချနိုင်မဲ့တတိမျိုးသူ့မှာရှိကြောင်းပြောပါတယ်။ဒါပြင်လူတိုင်းကြမ်းမာရေးဆောင်ရှောက်မှုရနိုင်မှုအတွက်လည်းသူ့အနေနဲ့စ조사လုပ်ဆောင်သွားမယ်လို့ပြောကြားခဲ့ပါတယ်။ကိုယ်စားလှယ်လောင်းတွေဟာတခြားနိုင်ငံရေးစကားစစ်ထိုးပွဲတွေမှာလို့အချင်းချင်းအပြန်အလှန်ဝေဖန်ပြောဆိုကြတာဆိုတာနဲ့လက်ရှိသမ္မတထရမ့်ရဲ့မှားယွင်းတဲ့မူဝါဒတွေကိုထောက်ပြပြီးသူ့ကိုပဲဥတီတက်ခိုက်ခဲ့ကြတာများပါတယ်။သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်းပြမယ်လို့တရားဝင်ကြေညာထားတဲ့ဒီမိုကရက်ကိုယ်စားလှယ်လောင်း20အနေနဲ့10ယောက်စီနှစ်တုပ်ခွဲပြီးစကားစစ်ထိုးပွဲကျင်းပဖို့စီစဉ်ထားတာမှာမင်းညကပထမတုပ်အဖြစ်နဲ့ကျင်းပခဲ့ကြတာဖြစ်ပါတယ်
။အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာလူသားချင်းစာနာစရာအခြေအနေတွေအတွက်နောက်ထပ်ရန်ပုံငွေဒေါ်လာ4ဘီလီယံသုံးဆွဲဖို့အဆိုပြုချက်ကိုအမေရိကန်အထက်လွှတ်တော်ကပုံထုံးနေ့ကအတည်ပြုလိုက်ပါတယ်။ပါတီနှစ်ရပ်ပေါင်းအဆိုပြုခဲ့တဲ့ဒီဥပဒေချမ်းထဲမှာထိမ့်သိမ်းထားတဲ့တရားမဝင်နိုင်ငံနဲ့ဝင်ရောက်လာသူတွေအထူးသဖြင့်ကလေးငယ်တွေကိုစောင့်ရှောက်ရမယ့်ဆောင်ရွက်ချက်တွေလည်းပါဝင်ပါတယ်။မက္ကဆီကိုနယ်စပ်ကနေနိုင်ငံတဲ့တရားမဝင်ဝင်လာသူတွေကအသက်မပြည့်သေးတဲ့ကလေးတွေကိုထရမ့်အစိုးရကပြစ်စလက်ခတ်ထားတဲ့အပေါ်အတော်လေးဝေဖန်စရာဖြစ်နေချိန်မှာဒီဥပဒေချမ်းကိုအထက်လွှတ်တော်ကထောက်ခံမဲ84မဲကန့်ကွက်မဲ10မဲနဲ့အတည်ပြုခဲ့တာပါ။နယ်စပ်ထိန်းသိမ်းရေးစခန်းတွေမှာကလေးငယ်တွေကိုအသေးအချာမဆောင်လျှောက်ပေးထားတဲ့အခြေအနေတွေအပြင် Rio Grande မြစ်ဖြတ်ပြီးတော့ American တွေဝင်ရောက်ဖို့ကြိုးစားစဉ်မှာတားဖားနှစ်ယောက်ရေနှစ်သေဆုံးခဲ့တဲ့ဖြစ်ရပ်ကြောင့် Trump အစိုးရရဲ့နိုင်ငံပြောင်းအခြေချဖို့ကြိုးစားသူတွေအပေါ်ဆောင်ရွက်ချက်တွေကိုစီစစ်ဖို့ထပ်ဖြစ်လာခဲ့ပါတယ်။ American တောင်ပိုင်းနယ်စပ်မှာလူသားချင်းစာနာကြအခြေအနေကြီးနဲ့လုံခြုံရေးပြဿနာဖြစ်နေသလားဆိုတာမေးခွန်းထုတ်စရာအခြေအနေမဟုတ်တော့ဘူးလို့ Republican အထက်မှလွတ်တော်အမတ် Richard Shelby ကပြောကြားခဲ့ပြီးဒီအခြေအနေတွေကိုချက်ချင်းဖြေရှင်းရမယ်လို့ပြောခဲ့ပါတယ်။ American မှာခိုလုံဖို့ခက်ခက်ခဲခဲကြိုးစားတဲ့ကလေးတွေမိသားစုတွေအပေါ်တခုခုဆောင်ရွက်ပေးမှကိုရတော့မယ်လို့ Democrat အထက်လွှတ်တော်အမတ် Patrick Leahy ကလည်းပြောကြားခဲ့ပါတယ်။အခုအထက်လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေချမ်းကိုအောက်လွှတ်တော်မှအတည်ပြုဖို့လိုပါတယ်။အောက်လွှတ်တော်လူများစုဒီမိုကရက်တွေကတော့ဒီဥပဒေချမ်းကိုပြင်ဆင်ပြီးဒီကနေ့တင်ပြဆွေးနွေးဖို့အစီအစဉ်ရှိတယ်လို့အရေးအမွေပြောထားပါဗ
ျ။မြောက်ကိုရီးယား policy တွေဟာအောင်မြင်နေကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားနေသလိုတောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းမြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေဟာတဖြည်းဖြည်းတိုးတက်မှုရှိကြောင်းပြောပါတယ်။အခုသတင်းပါနောက်ပိုင်းတောင်ကိုရီးယားနိုင်ငံကိုသမ္မတထရမ့်မတော်ခင်မှာပဲဆွေးနွေးမှုတွေတိုးတက်မှုရှိနေတယ်ဆိုတဲ့ပြောဆိုမှုတွေကိုသဘောမတူတာကတော့မြောက်ကိုရီးယားနိုင်ငံပဲဖြစ်ပါတယ်။ သူတို့အနေနဲ့လက်ရှိအရှင်မတုံနောက်မဆုတ်ဖြစ်နေတဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေကနေနှုတ်ထွက်သွားနိုင်ကြောင်းမြောက်ကိုရီးယားနိုင်ငံရဲ့ဌာနကကြာတာပတိနေ့မှာအမေရိကန်အစိုးရကိုတိုက်ခိုက်ပြောကြားလိုက်ပါတယ်ဆွေးနွေးမှုတွေပြန်ဆမယ်လို့အမေရိကန်ဘက်ကချက်တူရေးတကောင်လို့အကြိမ်ကြိမ်ပြောဆိုနေပေမဲ့ဆွေးနွေးမှုတွေကိုပြန်ဆမယ်ဆိုတဲ့အာမခံချက်မရှိကြောင်းမြောက်ကိုရီးယားနိုင်ငံရဲ့ဌာနကထုတ်ပြန်တဲ့ကြေညာချက်ကို KCNA အစိုးရပိုင်းသတင်းဌာနရဲ့ Internet Website မှာဒီကနေ့ဖော်ပြထားပါတယ်။ဒါအပြင်ခုနှစ်ကုန်ပိုင်းမှာနျူကလ িয়ার ရေးဆွေးနွေးမှုနဲ့ဆိုင်တဲ့ချင်းကပ်မှုတွေပြောင်းလဲလှုပ်ဆောင်ဖို့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ရဲ့တောင်းဆိုချက်ကိုလည်းအဲ့ဒီကြေညာချက်မှာထပ်လောင်းဖော်ပြထားပါတယ်
။နျူကလ িয়ার လက်နက်ကင်းရှင်းရေးအတွက်ရှင်းမဆက်နိုင်ဖြစ်နေတဲ့ဆွေးနွေးမှုတွေပြန်ဆနိုင်ဖို့ဘလို့ဗျူဟာသစ်သုံးပါလဲဆိုတာအမေရိကန်ဘက်ကပြသဖို့အချိန်သိပ်မကျန်တော့ဘူးလို့မြောက်ကိုရီးယားဘက်ကသတိပေးလိုက်ပါတယ်။လက်နက်ဖြတ်သိမ်းရေးအတွက်မြောက်ကိုရီးယားဘက်က2019ခုနှစ်မကုန်ခင်ပေးထားတဲ့သတ်မှတ်ချက်မပြည့်ခင်အမေရိကန်ဘက်ကရှေ့ဆက်နိုင်အောင်လုပ်ရမယ်လို့အမေရိကန်ဆိုင်ရာမြောက်ကိုရီးယားတန်တမန်ကဒီကနေ့ပြောကြားခဲ့တာပါ။မြောက်ကိုရီးယားပေါ်အမေရိကန်ကအရေးယူတန်ခတ်မှုတွေမကြခင်ကတိုးလုပ်ခဲ့တဲ့လုပ်ရက်ဟာရန်စတဲ့လုပ်ရက်ဖြစ်တဲ့အပြင်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ကြားပထမအကြိမ်ထိပ်သီးစည်းဝေးပွဲမှာသဘောတူခဲ့တဲ့အချက်တွေကိုပြောင်ပြောင်တင်းတင်းစိန်ခေါ်လိုက်တဲ့လုပ်ရက်ဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဌာနအမေရိကန်ရေးရာဌာနရဲ့ညွှန်ကြားရေးမှူးကွမ်ဂျွန်ဂန်းရဲ့ပြောကြားချက်ကိုအစိုးရပိုင်း KCNA သတင်းဝက်ဆိုက်မှာဖော်ပြထားပါတယ်။အမေရိကန်သမ္မတနဲ့တတိယအကြိမ်တွေ့ဆုံနိုင်ဖို့အမေရိကန်အစိုးရဘက်ကပို့ပြီးပျော်ပြောင်းတဲ့ချင်းကပ်မှုလုပ်ဖို့လိုအပ်တယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်ကမအောင်မြင်ခဲ့တဲ့ဒုတိယအကြိမ်ထိပ်သီးစည်းဝေးပွဲအပြီးမှာပြောကြားထားပါတယ်။
အန်တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အမေရိကန်တန်ကဂျာတာဘရီနဲ့ညနေပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ဇွန်လ28ရက်နေ့မှာစတင်မဲ့ G20ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကြာတာပတိနေ့ဒီကနေ့မှာပဲဂျပန်နိုင်ငံအိုဆာကာမြို့ကိုရောက်သွားပါပြီ။အစည်းအဝေးပြင်ပချိန်မှာဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲရုရှားသမ္မတဗလာဒီမီယာပူတင်တို့နဲ့သမ္မတထရမ့်ကြာတာပတိနေ့မှာတွေ့ဆုံဖို့စီစဉ်ထားပြီးတောက်ကြနေ့မှာတော့တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။တရုတ်နဲ့အမေရိကန်ဆွေးနွေးပွဲမှာကုန်သွယ်ရေးဆိုင်ရာညီနိုင်မှုအကြောင်းပြောဆိုနိုင်ပွဲရှိပြီးနှစ်ဖက်စလုံးအခွန်တိုးကောက်မဲ့ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးညီနိုင်မှုရှိနေပါတယ်။ဒီဆွေးနွေးမှုအတွင်းတရုတ်သမ္မတရှီကျင်းပင်ကကုန်သွယ်ရေးစစ်ပွဲပြေလည်စေမဲ့အဆိုပြုချက်တွေကိုတင်သွင်းသွားဖို့ရှိတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ရုရှားသမ္မတပူတင်နဲ့ထရမ့်တို့တွေ့ဆုံတဲ့အချိန်ဘာအကြောင်းပြောကြမလဲဆိုတာအတိအကျသတ်မှတ်ထားတာမရှိဘူးလို့အမေရိကန်တာဝန်ရှိသူတွေကပြောဆိုထားပေမဲ့ယူကရိန်းအရှေ့အလယ်ဘက်နဲ့ဗင်နီဇွဲလားအရေးခေါင်းဆောင်တွေရောက်ဆွေးနွေးသွားမယ်ဆိုတာသိကြတဲ့လောက်ရှိတယ်လို့ပြောဆိုထားပါတယ်။အီရန်ပေါ်ဗန္ဒာအေးရဖိအားပေးဖို့အီရန်ရေနံကဝင်ငွေဆက်မရနိုင်အောင်လုပ်ဖို့နဲ့နျူကလ িয়ার သဘောတူညီချက်အသေးရရှိရေးဖိအားပေးဖို့ G20 ထိပ်သီးဆွေးနွေးပွဲမှာလှုပ်ဆောင်နိုင်မယ်လို့ထရမ့်ကပြောလင့်ထားပါတယ် G20 ညီလာခံအပြီးမှာတော့မြောက်ကိုရီးယားနဲ့ဆက်ဆံရေးတင်းမာနေမှုပြေလည်ဖို့အတွက်သမ္မတထရမ့်ဟာတောင်ကိုရီးယားမြို့တော်ဆိုးကိုတွားရောက်ပြီးတောင်ကိုရီးယားသမ္မတမွန်ဂျင်အင်းနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်
အီရန်နိုင်ငံသားဝင်ကြီးမိုဟာမက်ဂျာဗစ်ဇာရစ်အပေါ်ဒီသတင်းပတ်မကုန်ခင်တန်ခတ်အရေးယူမှုတွေချမှတ်ဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားထားတယ်လို့ဗန်ဒါယေးဝင်ကြီးစတီဗင်မနူချင်ကအင်ပီရိုသတင်းစာရှင်းလင်းပွဲမှာတင်းလာနေကပြောကြားလိုက်ပါတယ်။နိုင်ငံသားဝင်ကြီးဇာရစ်ဟာအီရန်မှာဩဇာညောင်းတဲ့နိုင်ငံတော်လုံခြုံရေးကောင်စီဝင်အဖွဲ့ဝင်12ယောက်ထဲက1ယောက်ဖြစ်ပါတယ်။နိုင်ငံရဲ့အစ္စလာမ်ခေါင်းဆောင်တွေအပေါ်ကြားရောက်နိုင်တဲ့ရန်နဲ့နိုင်ငံသားကချင်းချောက်မှုတွေကိုဘလို့ကာကွယ်မလဲဆိုတာကိုနိုင်ငံတော်လုံခြုံရေးကောင်စီကနိုင်ငံအုပ်ဆောင်ဘာသာရေးခေါင်းဆောင်ကြီးအယာတိုလာဟာမီဒီကိုအကြံပေးတင်ပြရတာဖြစ်ပါတယ်။နိုင်ငံသားရေးဝန်ကြီးဇာရစ်ရဲ့တပ်တန်း3ပုံ2ပုံလောက်ကအမေရိကန်ပြည်ထောင်စုမှနေထိုင်ခဲ့တာကြောင့်သူ့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ခါအမေရိကန်ပြည်ဝင်ခွင့်ကိုကန့်သတ်တာမျိုးတန်ခတ်အရေးယူမှုတွေကိုအမေရိကန်အစိုးရကချမှတ်မယ်လို့မျှော်လင့်ရပါတယ်။အီရန်နိုင်ငံရဲ့ထိပ်တန်းတန်တမန်တယောက်ဖြစ်တဲ့မိုဟာမက်ဂျာဗစ်ဇာရစ်နဲ့အမေရိကန်ညှိနှိုင်းရေးမှုတွေဆွေးနွေးခဲ့ရကနေအီရန်နဲ့အမေရိကန်အပါအဝင်ကမ္ဘာအင်အားကြီး6နိုင်ငံကြားမှ2015ခုနှစ်တုန်းကအီရန်နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုရရှိခဲ့တာဖြစ်ပါတယ်။အဲ့ဒီသဘောတူစာချုပ်ကိုသမ္မတထရမ့်ကနှုတ်ထွက်ပြီးအီရန်ပေါ်အရေးယူပိတ်ဆို့မှုတွေပြန်လည်ချမှတ်ခဲ့ပါတယ်။နှစ်နိုင်ငံကြားတင်းမာနေချိန်မှာပဲအမေရိကန်ထောက်လှမ်းရေးအဝေးထိန်ဒရုန်းရင်ကိုအီရန်ကပစ်ချခဲ့လို့ပို့ပြီးတော့အခြေအနေဆိုးခဲ့ပါတယ်။သမ္မတထရမ့်ကစစ်တိုက်ပွဲအထိအမိန့်ပေးခဲ့ပြီးနောက်မှဒီအမိန့်ကိုပြင်ဆင်ခဲ့ပေမဲ့အီရန်ခေါင်းဆောင်တွေအပေါ်နောက်ထပ်တန်ခတ်မှုတွေကိုချမှတ်ခဲ့ပါတယ်။ဘာသာရေးခေါင်းဆောင်ကြီးခါမီနီနဲ့သူ့ရဲ့အထူးတပ်ဖွဲ့ Revolutionary Guard တပ်ဖွဲ့ဝင်အကြီးအကဲတမှုကြီး၈ယောက်အပေါ်ပထမဆုံးပြစ်မှတ်ထားအရေးယူခဲ့ပါတယ
်။ရှစ်ပြောင်းချေချနေထိုင်လို့သူ42ဦးကိုလစ်ဗျားကမ်းလွန်ပင်လယ်ပြင်ကနေကယ်တင်လာတဲ့ဂျာမန် ကူညီမှုအကူဆန္ဒမှုအကူအညီပေးတဲ့မော်ဟာရေပိုင်းနဲ့ထဲကိုဝင်မလာဘူးအီတလီအစိုးရကထုတ်ပြန်ထားတဲ့အမိန့်ကိုချိုးဖောက်ပြီးအီတလီရေပိုင်းနဲ့ထဲကိုဝင်ရောက်သွားပြီဖြစ်ပါတယ် Sea Watch 3လို့အမည်ပေးထားတဲ့အဲ့ဒီတင်မော်ဟာဗိုလ်ထုနေနောက်ပိုင်းကလမ်ဘက်ဒူးစာကျွန်းရဲ့အပြင်မှာရပ်ထားပါတယ်တင်မော်မာလေးမူကာရိုလာရက်ကက်ကတော့သူမအနေနဲ့ရွေးချယ်စရာတခြားနည်းလမ်းမရှိတော့ဘူးလို့ Twitter လူမှုကွန်ရက်ကတင်ပြကြခဲ့ပါတယ် German Sea Watch ပရဟိတအပွဲပိုင်းအဲ့ဒီတင်မော်ဟာဥရောပတိုက်ကဘယ်နိုင်ငံကမှလက်မခံတဲ့အတွက်ပင်လယ်ပြင်အတွင်းမှာသတင်းနှစ်ပတ်လောက်နေခဲ့ပြီးတဲ့နောက်အီတလီကမ်းခြေတစ်ခုကိုဆက်ရောက်လာတာဖြစ်ပါတယ်။သူမအနေနဲ့ဘလို့အန်ဒီယာတွေနဲ့ရင်ဆိုင်ရနိုင်တယ်ဆိုတာသိပေမဲ့လည်းတင်မော့ပေါ်ပါလာသူ52ဦးဟာအရန်ကိုပင်ပန်းလွန်နေပြီဖြစ်တာကြောင့်သူတို့ဘေးကင်းရန်ကိုခေါ်သွားဖို့လိုအပ်တဲ့အတွက်အခုလိုဆုံးဖြတ်လိုက်ရခြင်းဖြစ်ကြောင်းလည်းကာရိုလာရက်ကက်က Twitter မှာရေးသားထားပါတယ်။ရွှေပြောင်းချစ်ချနေထိုင်လိုသူတွေကိုလက်မခံလိုတဲ့အီတလီပြည်ထရေးဝန်ကြီးကတော့အီတလီရေပိုင်တွေထဲခွင့်ပြုချက်မရှိဘဲဝင်လာတဲ့တင်မော့တွေကိုတန်ခတ်ရေးယူတာတင်မော့ပေါ်ပါလာသူတွေကိုဖမ်းဆီးထိန်းသိမ်းတာတွေလှုပ်ဆောင်မဲ့အကြောင်းပြောကြားထားပါတယ်
။အာဂျင်တီးနားနိုင်ငံမှာနိုင်ငံတကာနဲ့ချိတ်ဆက်လက်နက်မှောက်ခိုးကူးနေတဲ့ဂိုင်းတစ်ခုကိုဖျောက်ခွင်းခဲ့တာမှာ18ယောက်ကိုဖမ်းမိပြီးတနက်အလက်တစ်ထောင်သိမ်းဆည်းရမိတယ်လို့အာဂျင်တီးနားလုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။ရှစ်လကြာစုံစမ်းစစ်ဆေးမှုအတွင်း Buenos Aires, Santa Fe, Cordoba, Rio Negro နဲ့ဆန်ဒီယာဂိုဒယ်အက်စထရိုမျိုးတွေမှာဝင်ရောက်စီးနှင်းဖမ်းဆီးမှုတွေလုပ်ခဲ့ပြီးတော့အခုလိုလက်နက်အများအများသိမ်းဆည်းခဲ့တာဖြစ်ပါတဲ့နိုင်ငံတကာလက်နက်မှောက်ခိုးဂိုင်းဟာအမေရိကန်နဲ့ဥရောပနိုင်ငံတွေကနေပြီးတော့အာဂျင်တီးနားကိုလက်နက်တွေခိုးသွင်းပြီးအာဂျင်တီးနားကတဆင့်ဘရာဇီးလ်နိုင်ငံကိုလက်နက်မှောက်ခိုးပို့နေတာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ
်ရုရှားနိုင်ငံစိုက်ဘေးရီးယားဒေသမှာဒီကနေ့ခီးသက်တင်လေတဆင့်အရေးပေါ်ဆင်းသက်ခဲ့ရတာမှာမိလောင်သွားပြီးလေရင်ဝန်ထမ်း2ဦးသေဆုံးပြီးတခြား9ဦးထိခိုက်ဒဏ်ရာရသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။အဲ့ဒီလေရင်ဟာလေရင်ပြေးလမ်းကိုကျော်ဆင်းပြီးအဆောက်အဦတစ်ခုကိုဝင်တက်မိပြီးတဲ့နောက်မှာမိလောင်သွားတာလို့ရုရှားအရေးပေါ်ကယ်ဆယ်ရေးဝန်ကြီးဌာနကပြောပါတယ်။အဲ့ဒီလေရင်လေစစ်ကိုဆင်းသက်ဆင်းပြတ်ကျသွားခဲ့တဲ့လေရင်ပေါ်မှာလေရင်ဟာခီးသည်24ယောက်တင်ဆောင်လာနိုင်တာဖြစ်ပေမဲ့လည်းခီးသည်48ဦးလိုက်ပါလာတယ်လို့ရုရှားအရေးပေါ်ကယ်ဆယ်ရေးဝန်ကြီးဌာနကပြောပါတယ်။
Direct from Washington, the voice of America, VOA. နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မဆုမြတ်မွန်တို့ပြောပြခဲ့ကြတာပါခင်ဗျာ။ကျွန်တော်တို့ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com မှာလည်းတရိုက်နားဆင်နေပါတယ်။မြန်မာပြည်ဆိုင်ရာသတင်းတွေမတိုင်ခင်မှာအခုတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုတင်ဆက်ချင်ပါတယ်။2020အမေရိကန်ရွေးကောက်ပွဲသမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်လာဖို့အတွက်ဒီဒီမိုကရက်ပါတီကကိုယ်စားလှယ်လောင်းဆယ်ဦးမနေ့တုန်းကဖလော်ရီဒါပြည်နယ်မိုင်အာမီမှာပထမဆုံးအကြိမ်စကားစစ်ထိုးပွဲပြုလုပ်ခဲ့ကြပါတယ်ဒီစစ်ထိုးပွဲအတွင်းမကြာခဏဆိုသလိုသမ္မတထရန့်ကိုပြစ်မှတ်ထားပြောဆိုကြသလိုတခါတရံမှာလည်းအချင်းချင်းထိုးနှက်ကြပါတယ်နောက်ထပ်ဒီမိုကရက်ကိုယ်စားလှယ်လောင်းဆယ်ဦးကတော့ဒီကနေ့မှာစစ်ထိုးကြဖို့ရှိပါတယ် VOA သတင်းတောက်ဂျင်မလုံးရဲ့သတင်းကိုကိုရန်နိုင်ကပြောပြမှာပါ
ရှင်းနေကျင်းပါမယ်အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါနယ်ထရမ့်နဲ့ပြိုင်ဖို့ပါတီသမ္မတလောင်းဖြစ်ရွေးခံဖို့အတွက်ဒီမိုကရက်ပါတီကကိုယ်စားလှယ်လောင်း10ယောက်ဟာဖလော်ရီဒါပြည်နယ်မိုင်အာမီမှာမနေ့ကစကားစစ်ထိုးပြီးတော့မဲဆွယ်ခဲ့ကြပါတယ်ဒီစကားစစ်ထိုးပွဲကိုတော့ NBC ရုပ်သံလိုင်းကကမကထားလုတ်ကျင်းပပြီးတော့တနိုင်ငံလုံးကိုပြသခဲ့တာပါအခုနောက်ပိုင်းလူထုစစ်တမ်းတွေမှာထောက်ခံမှုပိုရလာနေတဲ့ Massachusetts ပြည်နယ်အထက်လွှတ်တော်မှအလစ်ဇဘက်ဝါရန်ကတိုင်းပြည်ရဲ့စီးပွားရေးမညီမျှမှုကိုအလေးပေးပြောကြားသွားပါတယ်
I am in this fight because I believe that we can make our government.
ဒီမှာဒီမှာဝင်အရွေးခန္ဓာကကျမတို့အနေနဲ့ကိုယ်အစိုးရကိုလုံနိုင်တယ်၊ကိုယ်စီးပွားရေးကိုတည်ဆောက်နိုင်တယ်၊ပြီးတော့တိုင်းပြည်ကိုလည်းအလုပ်ဖြစ်အောင်လုပ်နိုင်တယ်လို့ယုံကြည်လို့ပါ။တိတ်ချမ်းသာတဲ့လက်တဆုပ်စာလူတွေအတွက်ပဲမဟုတ်ပဲလူတိုင်းအတွက်အလုပ်ဖြစ်အောင်ကျမတို့လုပ်နိုင်ပါတယ်။ဒါကိုကျမကတိပေးပါတယ်။ကျမတို့မိသားစုအတွက်စူးစမ်းတိုက်ပွဲဝင်တယ်လို့မျိုးရှင်တို့အတွက်လည်းတိုက်ပွဲဝင်သွားမှာပါ။
ညောင်မျိုးတော်ဝင်ဘယ်ဒဗလာစီယိုကလည်းလုံသမားလူတန်းစားကိုဥတီပြီးတော့မဲဆွယ်စီယုံသွားခဲ့ပါတယ
် Because putting working people first
လုံသမားလူတန်းစားကိုဦးစားပေးဖို့ကအရေးကြီးပါတယ်ကျွန်တော်တို့အနေနဲ့ဒီလိုပါတီမျိုးဖြစ်ဖို့လိုပါတယ
် While Outlaw Matt Tim Ryan ကတော့ Democratic ဟာလုံသမားလူတန်းစားနဲ့ထိဆက်မှုမရှိဘူးဆိုပြီးတော့ပြောလိုက်ပါတယ်
We are not connecting to the working class people.
ကျွန်တော်ကစားပြုတဲ့ Ohio ပြည်နယ်နဲ့စစ်မှုလုပ်ငန်းတွေရှိတဲ့အလဲပိုင်းပြည်နယ်တွေမှာတော့ကျွန်တော်တို့ကလူ့သမားလူတန်းစားနဲ့ထိစပ်မှုမရှိဘဲကွာဟာလွန်းနေပါတယ်
။ New Jersey အထက်လွှတ်တော်မှ Cory Booker ကတော့သူက2020သမ္မတရွေးကောက်ပွဲမှာသမ္မတ Trump ကိုအနိုင်ယူဖို့အတွက်အသင့်တော်ဆုံးကိုယ်စားလှယ်လောင်းဖြစ်တယ်ဆိုပြီးပြောပါတယ်
။ This is a referendum on him and getting rid of him but it's also a referendum on us.
ဒါကသူ့ကိုဖယ်ရှားဖို့သူနဲ့ပတ်သက်တဲ့လူထုဆန္ဒခံယူပွဲဖြစ်တယ်လို့ကျွန်တော်တို့ဘယ်သူဘယ်ဝါဖြစ်တယ်ဆိုတာနဲ့ကျွန်တော်တို့နဲ့ဆိုင်တဲ့လူထုဆန္ဒခံယူပွဲပ
ါဒီစကားစစ်ထိုးပွဲမှာလူမှုကြီးကြပ်ရေးပြဿနာကလည်းအဓိကကျတဲ့ကိစ္စရဖြစ်ခဲ့ပါတယ် ရင်းဆိုရဖွဲ့ရဲ့ဝန်ကြီးဟောင်ဂျူလန်ကက်စထရိုကတော့နိုင်ငံကဝိုင်းပြီးတော့အာရုံစိုက်နေတဲ့ဒီအမေရိကန်ကိုရွှေပြောင်းခြေချဖို့အတွက်အဆာဗရကနေလာတဲ့အဖေနဲ့သမီးဖြစ်သူတားဖားနှစ်ယောက်အမေရိကန်နယ်စပ်မှာရေနစ်သေဆုံးခဲ့ပြီးတဲ့နောက်မှာသမ္မတထရမ့်ရဲ့လူမှုဆိုင်ရာမူဝါဒတွေကိုပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်
Watching that image of Oscar and his daughter Valeria.
Oscar ne tu tumi le ro ye tat pon ne ko myin ya da ta ke ko che kwe wan ne sia ya ba. Chano ro a long di kaisa ko do sa thwet de ma de.
Da ne patat pi lo Texas P ne all dot amat haung Beto Oroka le pit tin shauk cha lai ba de.
We would not turn back Valeria and her father Oscar.
Chano da su Valeria ne tu pha kin Oscar ro byan lut ma mho paw. Chano da su tu ro di nai ngan ne ma lek khan pi chano nai ngan ye kho lo ngwe san ya u re dai lut twa ma ba.ကျွန်တော်တို့အနေနဲ့တတိုင်းတွေစောင့်မှာမဟုတ်သလိုကလေးတွေကိုလည်းအကျုပ်တည်းထည့်သွားမှာမဟုတ်ပါဘူး
။ဒါပြင်အီရန်ရေးကိစ္စနဲ့ပတ်သက်ပြီးကိုယ်စလေလောင်းတွေရဲ့အမြင်တွေကိုလည်းဒီစကားစစ်ထိုးပွဲအတွက်မှာမေးမြန်းခဲ့ကြပါတယ်။မင်းနဆိုဒါပြည်နယ်အထက်လွှတ်တော်မတ်အေမီကလိုဘူခါကတော့သမ္မတထရမ့်ဟာတိုင်းပြည်ကိုစစ်ဖြစ်ဖို့နှီးအောင်လှုပ်လာနေတယ်ဆိုပြီးတော့စိုးရိမ်ကြောင်ပြောပါတယ်။
And this president is literally every single day.
တကယ်တော့ဒီသမရနဲ့ကနေ့တိုင်းနေ့တိုင်းစစ်ဖြစ်ဖို့ကအတော့ကိုနေပါတယ်။ Twitter ကနေတစ်ချက်လောက်ရေးလိုက်ရုံပါပဲ။ကျမတို့ရဲ့နိုင်ငံခြားရေးမူဝါဒကိုမနေ့9နိုင်လောက်ထရေချိုးတဲ့ဝှစ်စုံကြီးနဲ့လုံနေတာကတော့မသင့်တော်ဘူးလို့ထင်ပါတယ်
။ဒါပြင် American တပ်ဖွဲ့တွေအနေနဲ့ Afghan မှာဆက်ပြီးတော့ရှိတဲ့မသင့်ဆိုတာနဲ့ပတ်သက်ပြီးတော့လည်းပြောဆိုခဲ့ကြပြီးတော့ Ohio Outlet အမတ် Tim Ryan ကတော့သူ့အနေနဲ့ဆက်ရှိဖို့ထောက်ခံတယ်လို့ပြောပါတယ်။ဒါမဲ့လေဟဝိုင်အောက်လွတ်တော်မတ်တိုစီဂက်ဘတ်ကတော့အောက်ခံမှာဆက်မရှိတဲ့တော်ဘူးဆိုပြီးပြောလိုက်ပါတယ
်။ As a soldier I will tell you that answer is unacceptable.
စစ်သားတယောက်အနေနဲ့ပြောမယ်ဆိုရင်ဒါကဘလို့မှလက္ခဏာစရာမရှိပါဘူး။ကျမတို့ရဲ့တပ်ဖွဲ့တွေကိုအာဖဂန်ကနေပြန်ခေါ်ရမှာပါ။အာဖဂန်နစ္စတန်နိုင်ငံမှာကျမတို့တပ်ဖွဲ့ဝင်ပေါင်းများစွာဆုံးရှုံးခဲ့ရပါတယ်
။မနေ့ကစကားစစ်ထိုးပွဲမှာမေရီလန်းအောက်လွတ်တော်မတ်ဟောင်းဂျွန်ဒလနီ၊ဝါရှင်တန်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဂျေးအင်စလီတို့လည်းပါဝင်ခဲ့ကြပါတယ်။ဒီနေ့မှာတော့ဒီမိုကရက်ပါတီကိုယ်စားလှယ်လောင်းနောက်ထပ်10ယောက်စကားစစ်ထိုးကြမှာဖြစ်ပြီးတော့ဒီထဲမှာဗမောင့်အထက်လွှတ်တော်မတ်ဘာနီဆန်ဒါစ်အင်ဒီယားနာပြည်နယ်ဆောက်ဘန်းမြို့တော်ဝန်ပီတ်ဘူဒဂျက်ကယ်လီဖိုးနီးယားပြည်နယ်အထက်လွှတ်တော်မတ်ကာမလာဟဲရစ်နဲ့ဒုသမရဟောင်းဂျိုးဘိုင်ဒန်တို့ပါဝင်ကြမှာဖြစ်ပါတယ်ခင်ဗျာ
ကိုရန်နိုင်ပြောပြသွားတာပါအခုတခါတော့ကွန်သွေးရေးစစ်ပွဲအခြေအနေကိုကြည့်အောင်ပါအမေရိကန်နဲ့ကွန်သွေးရေးစစ်ဖြစ်နေချိန်မှာပဲတရုတ်နိုင်ငံကပြည်ပပုတ်ကုန်လုပ်ငန်းရှင်တချို့ကလုပ်ငန်းတွေကိုအိန္ဒိယမြန်မာနိုင်ငံနဲ့ပြောင်းရွှေ့လာကြပါတယ်။တရုတ်နိုင်ငံမှာကုန်ထုတ်လုပ်မှုစိတ်ကြီးမြင့်လာနေတာကြောင့်ရောကွန်သွေးစစ်ပွဲကြောင့်ပါတရုတ်လုပ်ငန်းရှင်တွေဒေသတွင်းနိုင်ငံတွေစီကိုခြေဦးလှည့်လာနေတဲ့အကြောင်းရိုက်တာသတင်းတပုတ်ပေါ်အခြေခံပြီးတော့ကိုအောင်လင်းဦးကပြောပြမှာပါ
။တရုတ်နိုင်ငံမှာလူထုမှရှားပါးလာနေပြီးလောက်ခလာစားတွေတိုးလာတဲ့အများကုန်ထုတ်လုပ်မှုစိတ်တက်လာကြောင့်အမေရိကန်ကိုလုံခြုံရေးဝန်ဆောင်တွေတင်ပို့နေတဲ့ရခိုင်ရတက်တက်ကီယာကုမ္ပဏီကဈေးသက်သာမဲ့အရှိတောင်အရှာနိုင်ငံတွေမှာလုပ်ငန်းတွေပြောင်းလုပ်ဖို့လုပ်ငန်းတွေနှစ်နှစ်ငယ်လောက်ကစစဉ်းစားခဲ့ပေမဲ့လက်တွေ့တော့မလုပ်ဖြစ်ခဲ့ပါဘူး။ဒါပေမဲ့လည်းပြီးခဲ့တဲ့စက်တင်ဘာလမှာတရုတ်နိုင်ငံကဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့သွင်းကုန်တွေကိုအမေရိကန်ကအခွန်တွေတိုးကောက်ရာကဂွန်ဂျိုးခြေဆိုင်ကုမ္ပဏီကထုတ်လုပ်တဲ့ကြီးကဝတ်ဆောင်နေရဆိုရင်လည်းအခွန်40နှစ်တသမာ600ခန့်နှုန်းထိတက်သွားခဲ့တာပါ။ဒီအတွက်လည်းအမေရိကန်ကအမားတွေအပေါ်အဓိကအားထားနေရတဲ့လုပ်ငန်းကိုမြန်မာနိုင်ငံနဲ့ပြောင်းဖို့ဆုံးဖြတ်ခဲ့တဲ့အကြောင်းကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ်အသက်49နှစ်အရွယ်ရှူခီယန်ကပြောပါတယ
်9月20幾號戰爭加10%關稅的時候剛好那一天我接到那個美國客人的電話
ပြီးခဲ့တဲ့September 20လောက်တုန်းကအခွန်တွေ100ခိုင်နှုန်းတိုးလိုက်တဲ့အချိန်မှာအမေရိကန်ကဖောက်တဲ့တယောက်ကအခွန်တွေ100ခိုင်နှုန်းတက်ကုန်ပြီဆိုပြီးတော့ဖုန်းခေါ်ပြီးတော့ပြောပါတယ်နောက်တစ်နေ့မှာပဲဆက်ရုံငှားဖို့စာချုပ်ချုပ်လိုက်ပါတယ်။ဒါကကျွန်တော်တို့အတွက်တကယ့်ကိုအခွင့်အကောင်းဖြစ်ခဲ့ပါတယ်
။ဒေါ်လာဘီလီယံ300ကျော်တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်အခွင့်အရေးတိုးကောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကချင်းကြောက်ထားတဲ့အတွက်လည်းတရုတ်နိုင်ငံကပြည်ပပို့ကုန်လုပ်ငန်းတွေအတွက်အခြေအနေကတိတ်မကောင်းလာပါဘူး
။但是目前中国就很少单了，像我们中国大陆这边工厂。
တရုတ်နဲ့အမေရိကန်ကုန်သွယ်ရေးစစ်ပွဲကဆက်ဖြစ်နေဦးမှာသိကြပါရတယ်။ကျွန်တော်တို့ပြည်တွင်းဈေးကွက်အနေနဲ့ကတော့ရောင်းအားကကောင်းနေမှာပါ။တခြားဈေးကွက်တွေအနေနဲ့အရှိတောင်အရှာနဲ့ဥရောပတို့ကနေအမှားတွေထက်ရဖို့လိုပါတယ်အမေရိကန်ကမှားတဲ့သူတွေအတွက်ကတော့လုပ်ငန်းတွေအလုံးကိုအရှိတောင်အရှာနိုင်ငံတွေမှာပဲပြောင်းလဲရမှာပ
ါတကယ်တော့မကြသေးခင်နှစ်တကာဆက်လို့တရုတ်နိုင်ငံမှာကုန်ထုတ်လုပ်မှုစရိတ်တက်လာနေတဲ့အတွက်လုပ်ငန်းတော်တော်များများဟာဗီယက်နမ်ကမ်ဘောဒီးယားစတဲ့အရှိတောင်အရှာနိုင်ငံတွေကိုပြောင်းရွှေ့လုပ်ကိုင်လာနေကြတာပါအခုအချိန်မှာကုန်သွယ်စစ်ပွဲအချိန်မြင့်လာနေတဲ့အမြမြန်မာနိုင်ငံပါဝင်တခြားဒေသရင်းနိုင်ငံတွေကိုလုပ်ငန်းတွေတိုးချက်လာမဲ့အလားအလာတွေလည်းရှိနေပါတယ်။ရခိုင်ကုမ္ပဏီရဲ့အလုပ်သမား200လောက်ရှိတဲ့ဂွန်ဂျိုးမြို့ကဆက်ရုံမှာတော့အရှေ့လေပိုင်းအာဖရိကနဲ့ဥရောပကဖောက်သည်တွေအတွက်ထုတ်လုပ်နေပြီး ရန်ကုန်မှာဒီဇင်ဘာလကမှစတင်ဖွင့်လှစ်ခဲ့တဲ့အလုသမား6000လောက်ရှိတဲ့စစ်ရုံကတော့မြန်မာနိုင်ငံကိုကုန်သွယ်ရေးအထူးကန်စားခွင့်အဖြစ်ကုန်စည်9000လောက်ကိုအခွင့်လွှတ်ခွင့်ပေးထားတဲ့အမေရိကန်အတွက်အဓိကထုတ်လုပ်ပေးနေပါတယ်။စစ်ရုံမှာတော့တရုတ်နိုင်ငံကကုန်ကြမ်းတွေကိုစစ်တုံးချောဖို့ရေးတနအိတ်စတဲ့လုံခြုံရေးသုံးပစ္စည်းတွေကိုမြန်မာနိုင်ငံထုတ်ပစ္စည်းတွေအဖြစ်ထုတ်လုပ်တင်ပို့နေတာပါ။မြန်မာဝန်ထမ်းတူဖြစ်တဲ့မတ်မာလာချူကတော့ဒီလိုကုန်ထုတ်လုပ်ငန်းမျိုးတွေမြန်မာနိုင်ငံကိုပိုဝင်လာဖို့မျှော်လင့်တယ်လို့ဆိုပါတယ်
။ဒီစစ်ရုံကတော့အော်ဒါတွေလည်းအများများတယ်ပြောပို့နေတဲ့နိုင်ငံတွေကလည်းအမေရိကန်တို့ဥရောပနိုင်ငံတို့ကိုပို့နေရလေအားကြောင့်မလို့အနာဂတ်ကကောင်းတာပေါ့ပြီးတော့ဒီဆိုင်ရောကတနေ့တွင်းမှာလည်းအရန်အောင်မြင်လာတယ်ဒါကြောင့်မလို့ဒီထက်မကလည်းတိုးတက်အောင်မြင်ဖို့၄ရှိတာပေါ့ဒါကြောင့်မလို့ဒီလိုမျိုးဆက်ရုံတွေလည်းမြန်မာပြည်ကိုအများကြီးဝင်လာစေချင်ပါတယ
်နိုင်ငံရဲ့လူခွင့်ရေးအခြေအနေတွေတိုးတက်မှုမရှိတာကြောင့်အမေရိကန်ပါဝင်အနောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်အရေးယူတံကတ်မှုတွေကန့်သတ်မှုတွေနဲ့တူစီးပွားရေးလုပ်ငန်းတွေလုပ်ကိုင်ဖို့တွန်းဆုံနေကြမှာပဲတရုတ်နိုင်ငံပါဝင်ဒေသရင်းနိုင်ငံတွေကတော့မြန်မာနိုင်ငံမှာဝင်ရောက်ရင်းနှီးမြှုပ်နှံလုပ်ကိုင်နေကြတာပါပြီးခဲ့တဲ့ဧပြီလအထိတနည်းအတွင်းမြန်မာနိုင်ငံမှာအတိပြုလက်ခံပေးထားတဲ့တရုတ်လုပ်ငန်းတွေရဲ့ပမာဏဟာဆိုရင်လဲဒေါ်လာ985သန်းအထိရှိခဲ့တဲ့အကြောင်းလဲမြန်မာစုရကတရားဝင်ထုတ်ပြန်ထားတဲ့အချက်လက်တွေကဖော်ပြထားပါတယ်ခင်ဗျာ
လျှက်စစ်တားထုတ်လုပ်မှုရေရှည်တိုးတက်ဖွံ့ဖြိုးကောင်းမွန်ဖို့နဲ့လျှက်စစ်မရသေးတဲ့ဒေသတွေမှာလျှက်စစ်မီးရစေဖို့လာမယ့်ဇွန်လလ၁ရက်နေ့ကနေစတင်ပြီးလျှက်စစ်တားကတွေတိုးကောင်းမယ်လို့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကကြေညာပါရယ်လျှက်စစ်မီးပုံမှန်အောင်မပေးနိုင်သေးတဲ့အချိန်ဒီမှာအခုလိုလျှက်စစ်တားကတွေတိုးကောက်တာဟာဒီလျှက်စစ်မီးပုံမှန်ရလာဖို့ဘလောက်အထောက်အကူဖြစ်လာစေနိုင်မှာပါလဲအခုလိုမီတာကတွေတိုးကောက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့လူလူကိုကြိုတင်အသိပေးသဘောထားရယူတာမျိုးတွေရှိခဲ့ပါလားဇွန်လ29ရက်စနေနေ့ညတည်းရဲ့လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းemail နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတိုင်းရင်လေးလိုင်းအစီအစဉ်ကကြိုဆိုပါရစေခင်ဗျာ
လာမယ့်စနေည VOA တိုင်းရင်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ပါတယ်အခုတော့မြန်မာနိုင်ငံမှာလိင်လူချင်းချစ်သူတူပတ်ဝန်းကျင်ရဲ့ခွဲခြားဖိနှိပ်ဆက်ဆံမှုကြောင့်တည်ဆုံသွားရတဲ့အပေါ်တုတ်ပြန်တဲ့နေကိုတင်ပြခြင်းပါတယ်မြန်မာနိုင်ငံမှာလိင်လူချင်းချစ်သူတွေဖြစ်တဲ့ LGBT တွေအပေါ်ခွဲခြားဆက်ဆံမှုနဲ့အနိုင်ကျင့်တာတွေပပျောက်သွားအောင်ပညာပေးမှုကြေကြေပြန့်ပြန့်လှုပ်ဆောင်ဖို့လိုနေတဲ့အကြောင်း LGBT အရေးလှုပ်ရှားသူတွေကထပ်မံတောင်းဆိုလိုက်ကြပါတယ်ကိုကျော်စင်ဝင်းဟာLGBT တူဦးဖြစ်ပြီးသူဟာလုပ်ငန်းခွင်အတွင်းခွဲခြားဆက်ဆံခံရတယ်လို့မတရားအနိုင်ကျင့်ခံရတာကြောင့် Facebook ပေါ်မှာစာရေးခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ရက်ပိုင်းကပဲကိုကူကိုအဆုံးစီရင်သွားခဲ့တာပါသူရဲ့ဇာပနာကိုတော့ရန်ကုန်တိုင်းဒေသကြီးကြည်စုတုတ်တံမှာမနေ့ကကျင်းပပါတယ်ကိုဇွင်မင်းကိုကူဟာဇာပနာကိုတက်ရောက်လာသူပ
ါစိတ်ချမ်းပတ်ခံတာကိုစိတ်ပဲချက်ခံရတာကိုမခံနိုင်တဲ့သူကသူဒီနေ့မျိုးလှုပ်ဆောင်သွားတယ်ထင်မိပါလား
လူအဖွဲ့အစည်းအတွင်းလိင်လူချစ်သူတွေအပေါ်မုန်းတီးတဲ့စိတ်ဆက်ရှိနေစေဖြစ်ကြောင်းမိတ်ကပ်ပညာရှင်ကိုမင်းမင်းကပြောပါတယ်
။ဟိုယောက်ျားမိန်းမအချမ်းမြင်မှအတိုင်းနဲ့ဟိုမြောက်တခါအောင်မြင်တယ်လို့ပဲယွန်ရှာမုန်းတီးတဲ့ပုံစံဟလာတို့မဲစိတ်မဲစမဲနောက်မဲပြောင်းမဲ
လူမှုအတိုင်းဝိုင်းကြဒီလိုခွဲခြားဆက်ဆံအနိုင်ကျင့်ခံရတာတွေရှိနေတာကြောင့်ထိရောက်တဲ့ပညာပေးမှုတွေလုပ်တင်တယ်လို့ LGBT အရေးလှုပ်ရှားသူကိုကျော်မင်းဟင်းကပြောပါတယ
်။ကျွန်တော်တို့ဒီ community ကလည်းဟိုဖီမယ်ရိုက်နဲ့ပတ်သက်ပြီးတော့မှတကယ်တမ်း awareness ကောင်းကောင်းမရှိနေကြသေးဘူးပေါ့နော်အဲ့ဒါကြီးတော့ကလည်းကျွန်တော်တို့လည်းလမ်းလမ်းမီတလောက်တော့လုံနေကြသေးရဲ့ဆိုပေမဲ့လည်းအများကြီးလိုအပ်နေသေးရဲ့ဆိုတော့ဒီလိုဖြစ်ဖြစ်တည်ရနေတာတက်တည်ထူနေတာပဲပေါ့နော
်မြန်မာနိုင်ငံမှာလိင်လူချစ်သူချင်းလိင်ဆက်ဆံတာကိုတားမြစ်တဲ့ရာဇတ်ကြီးပုံမှတ်ကအသက်ဝင်နေစေဖြစ်ပါတယ်ဒါပေမဲ့လည်းဒီနှစ်ပိုင်းအတွင်းလိင်လူချင်းချစ်သူတွေနဲ့ဆိုင်တဲ့အဖွဲ့အစည်းတွေရဲ့လှုပ်ရှားခွင့်ကအရင်ကတည်းကစာရင်ပိုရလာပြီးနိုင်ငံတကာလှုပ်ရှားမှုအထိမ်းအမှတ်အခမ်းအနားတွေမှာလည်းအရင်ကတည်းကပိုပြီးပူးပေါင်းပါဝင်ခွင့်ရလာပါတယ်အစိုးရတောင်းဝန်ရှိသူတွေဘက်ကလူအခွင့်အရေးကိုပိုပြီးလေးစားဖို့လိုသလိုလူအဖွဲ့အစည်းအတွင်းမှာ LGBT တွေနဲ့ပတ်သက်တဲ့အမြင်သဘောထားတွေပြောင်းလဲဖို့လိုတယ်ဆိုပြီးလိင်လူချစ်သူအရေးလှုပ်ရှားသူတွေကထောက်ပြပြောဆိုကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play Store နဲ့ App Store ကိုဆက်သွယ်ပါရှင်။ VOA မြန်မာပိုင်းကိုနားဆင်နေကြတဲ့ပရိသတ်များအားလုံးကိုစိတ်နှပြချမ်းသာစွာဆုတောင်းပေးကြပါစို့။ဒီနေ့ပဲ Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လဲ burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
် VOA radio video နဲ့သတင်းစာသားတွေကို mobile phone မှာအချိန်မရွေးအလွယ်တကူရယူနိုင်မဲ့VOA mobile app ကို download ထည့်သွင်းထားသူတွေအနေနဲ့လာမဲ့တနင်္ဂနွေနေ့နေ့လေတနင်္ဂနွေကနေညနေ၄နာရီအတွင်းရန်ကုန်မြို့ Junction Square Shopping Center မှာ VOA ရဲ့လက်ဆောင်တွေလာရောက်ထုတ်ယူနိုင်ကြပါတယ်။တနင်္ဂနွေနေ့နေ့လေတနင်္ဂနွေကနေ၄နာရီအတွင်း Junction Square ကိုအရောက်လာပြီးဂီတဖျော်ဖြေပွဲနဲ့အတူ VOA လက်ဆောင်တွေကိုလာယူကြပါအောင်ခင်ဗျာ။ VOA mobile app ထည့်သွင်းဖို့အတွက်အခက်အခဲရှိသူတွေကိုလည်းကူညီသွားဖို့ရှိပါတယ်။VOA ထုတ်လွှင့်သမျှအစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တွေးသခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတွေကတဆင့်စာရေးသားဆက်သွယ်ခြင်းတော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။ဒီကနေ့ည9:00-10:00မကြာခင်ထုတ်လွှင့်မဲ့အစီအစဉ်မှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်တိုင်းရင်းသတင်းလွှာစတာတွေကိုနားဆင်ရမှာပါ။အခုတော့ကြံနေသေးတဲ့ချိန်တော်အတွင်းမှာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းနှိုင်ကပြောပြပေးပါအောင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတက်တန်းတစ်ခုအပြီးမှာဖြုတ်ချနိုင်ရေးအတွက်ရည်ရွယ်နေကြတဲ့ဒီမိုကရက်ပါတီကိုယ်စားလှယ်20ထဲက10ဦးဟာ2020သမ္မတရွေးကောက်ပွဲပထမဆုံးကျင်စကားစစ်ထိုးပွဲကိုမနေ့ဗုဒ္ဓဟူးနေ့ညကဖလော်ရီဒါပြည်နယ်မှာကျင်းပခဲ့ကြပါတယ်။2020နိုဘာ3ရက်နေ့မှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာဒီမိုကရက်ကိုယ်စားလှယ်လောင်းနေကြသမ္မတထွက်နေထိတက်ရှင်ပြန်ရခြင်းရှိတယ်လို့ထိတ်ကနေတစ်ပြင်းနေတဲ့ဒုသမ္မတလောင်းဂျိုးဘိုက်တန်ကိုလူလူစစ်တမ်းတွေမှာတဖြည်းဖြည်းချဉ်းကပ်လာနေတဲ့မက်ဆာချူးဆက်ပြည်နယ်ကအထက်လက်တော်မှဝါရင်အလစ်ဘက်ဝါရင်ကိုတခြားကိုယ်စားလှယ်လောင်းတွေကအာယုံဆိုင်ထိုးနေခဲ့ကြပါတယ်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာလူသားချင်းစာနာစရာအခြေအနေတွေအတွေ့နောက်ထပ်ရန်ပုံငွေဒေါ်လာ4ဘီလီယံသုံးဆွဲဖို့အဆိုပြုချက်ကိုအမေရိကန်အထက်လွှတ်တော်ကဗိုလ်ထုတ်နေမှာတီးပြလိုက်ပါတယ်ပါတီ200ပေါင်အဆိုပြုခဲ့တဲ့အဲ့ဒီဥပဒေဂျမ်းထဲမှာထိမ့်သိမ်းထားတဲ့တရားမဝင်နိုင်ငံနဲ့ဝင်ရောက်လာသူတွေအထူးသဖြင့်ကလေးငယ်တွေကိုဆောင်းရှောင်းအောင်မဲ့ဆောင်းရွက်ချက်တွေလည်းပါဝင်ပါတယ်မက္ကဆီကိုနယ်စပ်ကနေနိုင်ငံနဲ့တရားမဝင်လာသူတွေကအသက်မပြေသေးတဲ့ကလေးငယ်တွေကိုထွက်မအစိုးရကပလတ်စတစ်ခတ်ထိမ့်သိမ်းထားတဲ့အပေါ်အတော်လေးဝေဖန်စရာပစ္စလက်ခတ်ထိမ့်သိမ်းထားတဲ့အပေါ်အတော်လေးဝေဖန်စရာဖြစ်နေချိန်မှာဥပဒေဂျမ်းကိုအထက်လွှတ်တော်ကတီးပြပေးခဲ့တာဖြစ်ပါတယ်နျူကလ িয়ার လက်နက်ကင်းရှင်းရေးအတွက်ရှေ့မဆက်မနိုင်ဖြစ်နေတဲ့ဆွေးနွေးမှုတွေပြန်ဆန့်နိုင်ဖို့ဘလို့ပြူဟာတစ်သုံးပါလဲဆိုတာအမေရိကန်ဘက်ကပြသဖို့အချိန်သိပ်မကြတော့ဘူးလို့မြောက်ကိုရီးယားကသတိပေးပြောကြားလိုက်ပါတယ်လက်နက်ဖြစ်တဲ့အတွက်မြောက်ကိုရီးယားဘက်က2019ခုနှစ်မကုန်သေးခင်မှာပေးထားတဲ့တတ်မှတ်ချိန်မပြည့်ခင်အမေရိကန်ဘက်ကရှေ့ဆက်လုပ်နိုင်ရမယ်ရှေ့ဆက်နိုင်အောင်လုပ်ရမယ်လို့အမေရိကန်ဆန်ရမြောက်ကိုရီးယားတန်တမန်ကပြောကြားခဲ့တာပါဇွန်လ28ရက်နေ့မှာစတင်မဲ့ G20 ထိပ်သီးဆွေးနွေးပွဲကိုတက်ဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကြာသပတေးနေ့ကဂျပန်နိုင်ငံအိုဆာကာမြို့ကိုရောက်သွားပါပြီ။ဆွေးနွေးပွဲအတွင်းသမ္မတထရမ့်ဟာဂျမန်ဝန်ကြီးချုပ်ရုရှားသမ္မတတို့နဲ့အပြင်တရုတ်သမ္မတရှီကျင်းပင်နဲ့လည်းတွေ့ဆုံဖို့ရှိပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ပြောပြသွားတာပါ။ဒီညနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုဟာကိုရန်နိုင်ဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်။ VOA အမေရိကန်သံညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00-9:00အထိလိုင်းနိုမီတာ7925ရူအနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါနောက်တဲ့2နာရီကြာည9နာရီမှာကျွန်တော်တို့တခါပြန်ဆုံရအောင်လားခင်ဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.
From Washington, this